မြန်မာအရေးမှာအင်ဒိုနီးရှားဥဆောင်တဲ့အာဆီယံရဲ့ချဉ်းကပ်မှုအပြင်စစ်ကောင်စီနဲ့ပိုးပြီးထိတွေ့ဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံရဲ့ဂျောင်းဝင်ဆောင်ရွက်မှုလည်းရှိနေပြီးအခြေအနေတွေရှုပ်ထွေးနေကြောင်းဝါရှင်တန် DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့အရှိတောင်အရှာအစီအစဉ်တွဲဘက်သုတေသီအန်ဒရီကာနာတလီဂါဝါက VOA နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်
You know, the situation in Myanmar is obviously incredibly complex and incredibly difficult.
မြန်မာနိုင်ငံရဲ့အခြေအနေကတိတိတသားကိုပဲရှုပ်ထွေးနေပါတယ်မယုံနိုင်လောက်အောင်ခက်ခဲပြီးအာဆီယံအတွက်အရေးကြီးတဲ့ဆန္ဒမှုတစ်ခုဖြစ်လာပါတယ်ဒီနေရာမှာတတိထားရမှာကအာဆီယံအဖွဲ့ဝင်နိုင်ငံအချင်းချင်းအကြားမှာမြန်မာချက်တဲ့ပြင်ရှင်ရဲ့ပတ်သက်ပြီးချင်းကပ်မှုမှာသဘောထားကြီးကြီးမားမားကွဲပြားနေတဲ့ကိစ္စပါလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးဟောင်းမာတီယာနာတလီဂါဝါရဲ့သားဖြစ်သူ CSIS ရဲ့သုတေသီအန်ဒရီကာနာတလီဂါဝါကပြောဆိုသွားခဲ့တာဖြစ်ပါတယ်တပတ်မှလည်းအာဆီယံကိုအင်ဒိုနီးရှားဦးဆောင်ချိန်မှာမြန်မာအရေးအတွက်အချင်းချင်းလူသိစင်ကြားဝေဖန်ပြောဆိုတာအရေးယူလှုံ့ဆော်လာတာတွေဟာမျှော်လင့်ချက်အလင်းရောင်ပြရှုမြင်ကြောင်းသူကပြောဆိုခဲ့ပါတယ်ဒါပေမဲ့လူအခွင့်နဲ့ဒုက္ခတဲ့ပြဿနာကြီးထွားနေလို့မြန်မာအရေးဟာမြန်မာနဲ့အင်ဒိုနီးရှားပြည်သူတွေအတွက်တည်းမကဘဲဒေသတွင်းနိုင်ငံအလုံးကပြည်သူတွေအတွက်ပါအရေးကြီးကြောင်းကိုလည်းသူကပြောဆိုပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးအင်ဒိုနီးရှားအနေနဲ့တိုက်တွန်းလှုံ့ဆော်နိုင်မဲ့အနေအထားမှရှိတယ်လို့လည်းသူကပြောဆိုခဲ့ပါတယ်